ရင်ပြည်နယ်မြဝေကိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလက်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KND ကိုပြည်သူ့ကာကွယ်ရေးတပ် PDF စရဲပူးပေါင်းတပ်ဖွဲ့တွေကဇွန်လ26ရက်နေ့ကစခန်းသိမ်းတိုက်ခိုက်ခဲ့တာကြောင့်နှစ်ဖက်စီရင်တင်းမာနေပါတယ်စစ်ကောင်စီဘက်ကနေဇွန်လ26ရက်နေ့ကစပြီး3ရက်ဆက်တိုက်၄ဆောင်းကနေတိုက်ခတ်ခဲ့တာကြောင့်စစ်ပေးဆောင်တွေထိုင်းတပ်ချမ်းကိုရာနဲ့ချီပြီးထွက်ပြေးလာကြရပါတယ်။ထိုင်းအခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝေခရိုင်ဝလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KND ကိုပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်တစ်ဖက်ထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့အရက်သားပြည်သူတွေလည်းထိခိုက်မှုတွေရှိနေပါတယ်။ဇွန်လ26ရက်နေ့ကစပြီးနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်ကောင်စီဘက်ကလည်းလူကြောင်းကနေတိုက်ခိုက်မှုတွေလုပ်တာကြောင့်ဒေသခံကြီးပါသားတွေဟာဘုံဘုံကျင်းထဲမှာပဲနေနေရတယ်လို့ယာနဲ့ချီရှိတဲ့ဒေသခံတွေဟာလည်းထိုင်းဘက်ကိုထွက်ပြေးလာကြတယ်ဆိုပြီးစစ်ပင်းဆောင်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်
။အခုစစ်ဆောင်တွေကဒီဘက်ကိုထိုင်းဘက်ကကိုဒီနေ့ပဲရောက်လာတယ်လို့ဒီဘောအိမ်တော်စုက140ရှိတယ်။လူဦးရေက841ယောက်ရှိတယ်။အဲထိုင်းတပ်ကမှနေရာ3ခုခွဲပြီးနေနေတယ်
။ဇွန်လ28ရက်နေ့ကလည်းလူကြောင်းကနေပြစ်ခတ်မှုတွေရှိတယ်ဆိုပြီးဒေသခံတို့ကအခုလိုပြောပြပါတယ်
။လက်ထပ်ပြစ်တာလက်ထပ်ပြစ်တာဒီနေ့မှောက်စီအခုလက်စီပြစ်နေတယ်လေ။
ဥက္ကဋ္ဌစခန်းရဲ့အနီးတစ်ပိုက်ကဒေသခံရေးရသားတွေကတက်ကြီးရွယ်ဦးကြီးကလေးတငယ်ရှိသူတွေဟာအဝေးကိုမပြေးနိုင်တာကြောင့်ဘုံကိုကျင်းနေနေပါပဲပေါင်းအောင်နေရသူတွေရှိတယ်လို့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်တချို့ရွာတဲတွေမှာပဲသိမ့်မိနေတာတွေရှိနေတယ်ဆိုပြီးစစ်ပေးဆောင်သူတွေကိုအကူအညီပေးနေသူကဆိုပါတယ
်အဲ့ဒီကလည်းဟိုတစ်ဖက်ပိတ်ဖြစ်နေတယ်သူတို့လည်းခမရရွာသားတွေရှိရတဲ့စကားကြားလေလို့အကြံဉာဏ်ထားရတယ်
မြန်မာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ထိုင်းဘက်ခြမ်းကိုလက်နက်ကြီးကြီးကြပ်များတိုက်ရောက်တာတွေရှိတာကြောင့်ထိုင်းစစ်တပ်ကလည်းနေဆက်မှာလုံခြုံရေးဆိုးပြီးတော့ခြားထားပါတယ်။ဒါအပြင်မြန်မာဘက်ကလည်းထိခိုက်ဒဏ်ရာရတဲ့ဒေသခံတွေကလည်းထိုင်းတပ်ကိုဝင်ရောက်လာနေတဲ့အတွက်ထိုင်းလူမှုကေဇယ်ရေးအဖွဲ့တွေကစေယုံစေကန်းတွေကိုပို့ဆောင်ပေးနေပြီးထိုင်းမြန်မာနယ်စပ်မှာဒုက္ခသည်တွေကိုကူညီကေဇယ်ရေးလုပ်ငန်းတွေကိုလည်းလုပ်ဆောင်နေပါတယ်။ကရင်ပြည်နယ်မြဝေခရိုင်နဲ့ပေါ်ကရင်မြို့နယ်ထဲမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အခုလိုပဲထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာရသူတွေလည်းရှိခဲ့ပါတယ်။တစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံကြီးရွာတွေကပြည်သူတွေဟာစစ်ပင်းဆောင်တွေအဖြစ်တောင်ရင်မြစ်အနီးတစ်ဝိုက်နဲ့တောတောင်တွေထဲမှာပဲပုံအောင်နေထိုင်နေရတာ6လကျော်ကြာပြီဖြစ်ပါတယ်။အခုဆိုရင် KNU ထိန်းချုပ်ရာတပ်မ6နည်းမြေထဲမှာပဲစစ်ပင်းဆောင်ဒုက္ခတွေ3000ထက်မနည်းရှိနေပါတယ်။အခုလိုမျိုးစစ်ကောင်စီတပ်တွေနဲ့ပြည်ညို့သားလွတ်မြောက်ရေးတပ်တို့တိုက်ပွဲတွေကဆက်ဖြစ်နေတာကြောင့်ဒေသခံခြေရွာတွေအပေါ်ကိုလက်နက်ကြီးကြီးစံတွေတက်ရောက်တာတွေလည်းရှိတယ်လို့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တဲ့အတွက်ဒေသခံတွေရဲ့အင်အားတွေနှီးလောင်ပျက်စီးရသလိုအိုးအိမ်တွေဒုက္ခတွေအရေးအတွက်ဟာလည်းနေစဉ်တိုးလာနေပါတယ်ရှင်။